ဒါရှင်များခင်ဗျာကမ္ဘာ့ဘဏ်နဲ့ IMF ကနိုင်ငံတကာငွေကြေးရမငွေအဖွဲ့တို့ရဲ့ဥပဒေနှစ်ပါးလည်ညီလာခံကို Washington DC မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကုံကကျင်းပခဲ့ရမှာ IMF ကကမ္ဘာလုံးဆိုင်ရာစီးပွားရေးဟာနှေးကွေးသွားလိမ့်မယ်လို့ကနဦးကြိုတင်ခန့်မှန်းသုံးသပ်တာကိုသိရပါတယ်တိုးတက်မှုမရှိတဲ့အပြင်ကမ္ဘာစီးပွားရေးဟာ3.5%ရာခိုင်နှုန်းနီးပါးကျဆင်းသွားနိုင်တဲ့အလားအလာရှိကြောင်းဒါဘာကြောင့်လဲဆိုရင်အမေရိကန်ပြည်ထောင်စုမှာစီးပွားရေးနှိကွေးသွားတဲ့ဒဏ်ရဲ့ရက်ခတ်မှုကြောင့်ဖြစ်တဲ့အကြောင်း IMF ကစီးပွားရေးခန့်မှန်းသုံးသပ်ချက်မှာလည်းဖော်ပြထားပါတယ်။အဲ့ဒီအတွက်2008ခုကြာရင်ကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှုနှုန်းထားဟာဒီနှစ် 5.2% ရာခိုင်နှုန်းကနေ 4.8% သို့ကျဆင်းမဲ့အကြောင်း IMF ကဟောကိန်းထုတ်ထားပါတယ်
။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဟာဒီနှစ်မှာဘာကြောင့်နှိကွေးနေရသလဲဆိုတာကိုလေ့လာကြည့်ရင်အချက်ကြီး3ချက်ကိုတွေ့ရပါတယ်။အဲ့ဒါတွေကတော့အမေရိကန်အင်အားရောင်းဝယ်ရေးဈေးကွက်စနစ်နလမထူအောင်ကျဆင်းမှုအမေရိကန်ဒေါ်လာရဲ့တန်ဖိုးကျဆင်းနေမှုနဲ့အမေရိကန်မှာရေနံဈေးတွေတက်နေမှုတို့ဖြစ်ပါတယ်။ဒီထက်မှာအမေရိကန်တနိုင်ငံလုံးကအင်အားရောင်းချရတဲ့ဈေးကွက်တစ်ခုလုံးထိုးကျနေခြင်းကကြံအစိတ်ပိုင်းအလုံးကိုဆက်လက်ထိခိုက်စေတဲ့အကျိုးဆက်များကြောင့်အဆိုးဝါးဆုံးဖြစ်နေတယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဟန်နရီပေါ်ဆွန်ကမှတ်ချက်ပေးပါတယ
်။နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကဘောဂဗေဒအရာရှိချုပ်ဆိုင်းမွန်ဂျွန်ဆန်ကအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနှိကွေးမှုဟာငကိုကနှိကွေးနေတဲ့ကမ္ဘာစီးပွားရေးကိုဘူးလေးရာဖျုံဆင့်ပေးတယ်လို့ပြောကြပါတယ်။အမေရိကန်ဗန္ဓာရေးဝန်ကြီးနဲ့အမေရိကန်ဗဟိုဘဏ်ကြီးရဲ့အကြီးအကဲဖြစ်တဲ့မစ္စတာဘာနာကီတို့ကအမေရိကန်အင်အားရောင်းချရေးလုပ်ငန်းနဲ့အင်သစ်ဝယ်ယူလိုသူတွေအတွက်အကျွေးပေးတဲ့အကျွေးစနစ်ဟာနောက်ထပ်ပြဿနာအခက်အခဲတွေနဲ့တွေ့ကြုံရအောင်မယ်လို့လည်းသတိပေးထားပါတယ်။ဒါပေမဲ့ IMF ကဘောဂဗေဒအရာရှိချုပ်ဆိုင်းမွန်ဂျွန်ဆန်ကအမေရိကန်ရဲ့ငွေကြေးဈေးကွက်ကျဆင်းမှုဟာအနောက်ဥရောပသို့ပြန့်နှံ့တက်ရောက်သွားပြီဖြစ်ပေမဲ့အာရှဒေသနဲ့ထွန်းသစ္စာစီးပွားရေးဈေးကွက်တွေကိုတော့ထိခိုက်မှာမဟုတ်ဘူးလို့အခုလိုပြောပါတယ
်။ Emerging markets have made tremendous progress and I think that progress is partly why the shocks didn't jump.
ထွန်းသစ္စာစီးပွားရေးဈေးကွက်တွေရဲ့တိုးတက်မှုအရှိန်အဟုန်ဟာပြင်းထန်လာတဲ့အတွက်သူတို့ရဲ့ငွေကြေးစနစ်ကိုထိခိုက်စရာမမြင်ပါဘူးလို့ပြောကြားသွားခြင်းဖြစ်ပါတယ်။အခုကျင်းပနေတဲ့ IMF နဲ့ကမ္ဘာ့ဘဏ်တို့ရဲ့နှစ်ပတ်လည်ညီလာခံမှာ G7 ခေါ်တဲ့ကမ္ဘာ့စီးပွားရေးအင်အားကြီး9နိုင်ငံအုပ်စုကအထူးတလဲစိုးရိမ်တကြီးနဲ့တင်ပြတောင်းဆိုလာတာကတော့တရုတ်ပြည်ရဲ့ရောင်းငွေတန်ဖိုးကိုကမ္ဘာ့ဈေးကွက်နဲ့အညီတန်ဖိုးမြင့်တင်ပေးဖို့ပဲဖြစ်ပါတယ်။ရောင်းငွေတန်ဖိုးကိုတရုတ်အစိုးရကထိန်းချုပ်ထားပါတယ်။ရောင်းငွေတန်ဖိုးဟာအခုလက်ရှိသတ်မှတ်ထားတဲ့ပိုးပြီးတော့မြင့်တင်တဲ့လို့ကမ္ဘာငွေကြေးကြွန့်ကျင်သူအားလုံးကလည်းယုံကြည်ထားပါတယ်။အခု G7 နိုင်ငံများရဲ့တောင်းဆိုချက်အပေါ်မှာတရုတ်ပြည်ကတော့အရင်ကကမ္ဘာအဖွဲ့အစည်းကိုပြောကြတဲ့အတိုင်းပဲရောင်းငွေတန်ဖိုးကိုတဖြည်းဖြည်းချင်းမြင့်တင်ပေးပါမယ်ဆိုတဲ့အဖြေကိုပဲပေးလာတာကိုတွေ့ရပါတယ်။တရုတ်ပြည်ဟာသူ့ရဲ့ရောင်းငွေတန်ဖိုးကိုလိုအပ်တဲ့အတိုင်းအတာအထိမြင့်တင်ခြင်းမပြုတဲ့အတွက်ကမ္ဘာကုန်သွယ်ရေးမှာပိုရှာငွေတွေဟာတရုတ်အတွက်အများကြီးအသာရစေဖြစ်ပါတယ်။အခုကျင်းပတဲ့ IMF ကမ္ဘာ့ဘဏ်စည်းဝေးပွဲမှာ G7 အုပ်စုရဲ့အစည်းအဝေးမှာသဘာဝပတိအဖြစ်တာဝန်ယူခဲ့ရတဲ့အမေရိကန်ကုန်သွယ်ရေးဝန်ကြီး Henry Paulson ကတော့
They have always said that the reason they're not moving more quickly is they care about stability and we care about stability. I just happen to think
သူတို့မြန်မြန်ဆန်ဆန်မဆောင်ရွက်နိုင်တာဟာတည်ငြိမ်မှုကိုအလေးကယူပြုထားနေရတဲ့အတွက်ဖြစ်တဲ့ဆိုပြီးတရုတ်ပြည်ဟာအမြဲတမ်းအကြောင်းပြစင်ကြေးပေးလို့ရှိပါတယ်။ကျွန်ုပ်တို့ကလည်းငွေကြေးတည်ငြိမ်မှုအတွက်ဂရုစိုက်ကြပါတယ်။ဒါပေမဲ့မြန်မြန်ဆန်ဆန်လှုပ်ပေးတာတဲ့သိပ်ပြီးနှေးကွေးနေတာဟာပိုးပြီးတော့အန္တရာယ်များတယ်လို့ကျွန်တော်တို့ထင်မြင်ယူဆပါတယ်လို့သူကပြောကြားသွားခြင်းဖြစ်ပါတယ်။တရုတ်ဝဟိုဘန်ကြီးရဲ့ဒုတိယဥက္ကဋ္ဌဖြစ်သူကတော့ရွာငွေတန်ဖိုးကိုဈေးကွက်နဲ့အညီမြင့်တင်မပေးခင်မှာတရုတ်ရဲ့ပြည်တွင်းငွေကြေးစနစ်ပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဖို့လိုအပ်တယ်လို့ပြောကြားပါတယ်။အဖွဲ့ဝင်158နိုင်ငံပါဝင်တဲ့ကမ္ဘာ့ဘဏ်ကြီးရဲ့ဥက္ကဋ္ဌဖြစ်တဲ့ Robert Zoellick ကတော့ကမ္ဘာ့ဘဏ်ဟာအချိန်အခါနဲ့အညီသူ့ရဲ့မူဝါဒတွေကိုလက်ရောညီထွေပြောင်းလဲမှုပြုလုပ်နေပါတယ်လို့အခုလိုပြောကြပါတယ်
။ Many people think that our role is just the traditional World Bank from the 60s of project finance and others.
ကျွန်တော်တို့ဘဏ်ရဲ့အခန့်ကဏ္ဍက1960ခုနှစ်တွေကလိုပဲစီမံချက်တွေနဲ့တခြားလုပ်ငန်းတွေအတွက်ငွေကြေးရံပုံငွေချပေးတာလောက်ပဲလို့အများကထင်နေကြတာပါကျွန်တော်တို့ရဲ့တကယ်လုပ်ငန်းကဈေးကွက်တွေပေါ်လာအောင်ကူညီပေးဖို့ဂျားဝင်ကူညီပေးဖို့နဲ့သက်ဆိုင်ရာငွေကြေးအဖွဲ့အစည်းတွေဟာခုတည်းသာလွန်ပြီးရှေ့ကိုဆက်လက်တိုးတက်ကူညီပေးဖို့လိုပဲဖြစ်ပါတယ
် Robert Zoellick က IDA ခေါ်တဲ့ကမ္ဘာအစိုးရဆုံးနိုင်ငံတွေကိုအထောက်အကူပေးနေတဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့ကြီးအတွက်ကမ္ဘာဘဏ်ဟာအကူအညီကိုအောင်အောင်မြင်မြင်နဲ့ပေးနိုင်ခဲ့တဲ့အကြောင်းလဲပြောဆိုသွားပါတယ်
။ So, you know, I was pleased that within the first 100 days we more than doubled the funding to IDA. So that's one that's already been accomplished and cut the loan rates.
ကျွန်တော်ရဲ့လုပ်တဲ့ပထမရက်တရာအတွင်းကမ္ဘာ့ဘဏ်ဟာ IDA ကိုရန်ပုံငွေ20ကျော်ပြီးချပေးနိုင်ခဲ့တဲ့အတွက်ကျွန်တော်ကျေနပ်အားရမိပါတယ်။ဒါဟာရည်မှန်းချက်တစ်ခုကိုဖြည့်ဆည်းနိုင်ခဲ့တဲ့အောင်မြင်မှုတစ်ရဖြစ်ပါတယ်။နောက်ပြီးကျွန်တော်တို့ဟာအတိုးနှုန်းတွေကိုလည်းလျှော့ချပေးနိုင်ခဲ့ပါတယ်
။ IMF နဲ့ကမ္ဘာ့ဘဏ်တို့ရဲ့နှစ်ပတ်လည်ညီလာခံမစတင်ပြီးတောက်ကြနေတဲ့စနေနေ့ကစပြီးလူလူကြီးဟာအဲ့ဒီကမ္ဘာ့ငွေကြေးအဖွဲ့အစည်းကြီးနှစ်ခုရဲ့ဌာနချုပ်တရှိရာဝါရှင်တန် DC မြို့တော်မှာဆန္ဒပြကန့်ကွက်မှုတွေကိုပြင်းပြင်းထန်ထန်ပြုလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေရဲ့အကြောင်းပြချက်ကတော့အဲ့ဒီအဖွဲ့အစည်းကြီးနှစ်ခုရဲ့မူဝါဒတွေဟာကမ္ဘာ့ဆင်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးတဲ့နိုင်ငံတွေကိုခေါင်းမုံဖြတ်တဲ့မူဝါဒတွေဖြစ်တဲ့အတွက်ကန့်ကွက်ဆန္ဒပြရခြင်းဖြစ်တယ်လို့ပြောကြပါတယ်။ဆန္ဒပြသူတွေကိုညီလာခံအနှီးမလာရောက်နိုင်အောင်ရဲကဟန်တားခဲ့ရပါတယ်။ဖွံ့ဖြိုးတဲ့24နိုင်ငံပါဝင်တဲ့အုပ်စုကချမ်းသာကြွယ်ဝတဲ့နိုင်ငံတွေရဲ့စီးပွားရေးကိုအနီးကစောင့်ကြည့်ပေးဖို့ရန် IMF ကိုတောင်းဆိုထားပါတယ်။အာဖရိက၊အာရှနဲ့လက်တင်အမေရိကန်တိုက်ကဖွံ့ဖြိုးတဲ့နိုင်ငံများကိုကူစားပြုတဲ့အဲ့ဒီ24နိုင်ငံအုပ်စုက IMF မှာပြောရေးဆိုခွင့်တွေပုံမူရရှိရေးနဲ့သူတို့အနေနဲ့အဖွဲ့ဝင်များအဖြစ်မဲပေးပိုင်ခွင့်များလဲပုံမူရရှိရေးလို့အတွက် IMF ကိုတောင်းဆိုထားတဲ့အကြောင်းကိုတင်ပြရင်းဒီသတင်းပအတွက်စီးပွားရေးကဏ္ဍကိုဒီမာရီနှီးကုန်းချုပ်ခွင့်ပြုပါခင်ဗျာ။